ကိုဗစ်ကူးစက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ယောဂတိုက်ဖြည့်ရေးဆိုင်ရာနည်းပညာနဲ့စေဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံထဲမှာကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနေ့အွန်လိုင်းကတင်ပြလို့တဲ့နိုင်ငံရေးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံရေးဝန်ကြီးဟတ်စ်ရင်ဂလာကသတိပေးပြောကြားလိုက်တာကိုကိုကာဘီအိန္ဒိယနိုင်ငံတို့ Economic Times သတင်းမှာဖော်ပြပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထိပ်တန်းသုတေသနအဖွဲ့တွေပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကိုဗစ်ကာကွယ်ဆေးကိုယ်တိုင်ထုတ်နိုင်အောင်အကူအညီပေးသွားဖို့အိန္ဒိယကကတိပေးခဲ့ပြီးသတင်းပတ်အနေနဲ့ကြားမှာမြန်မာနိုင်ငံကိုအခုလိုကန့်လန့်လာတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနတွေရဲ့ဆွေးနွေးပွဲအတွင်းအိန္ဒိယမြန်မာနိုင်ငံကြားတရားခံလွှဲပြောင်းပေးကိစ္စအမြန်သဘောတူစာချုပ်ချုပ်ပြီးလုံခြုံရေးပူးတဲဆောင်ရွက်မှုကိုဆက်လက်တိုးချဲ့ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တယ်လို့အရသားနဲ့စီးပွားရေးကိစ္စတွေမှာအပြန်လည်တရားဝင်ကူညီပံ့ပိုးရေးကိုလည်းသဘောတူခဲ့ကြပါတယ်။ဒါ့အပြင်နှစ်ဖက်နိုင်ငံတွေမှာဖမ်းဆီးထားတဲ့နေသားဖြတ်ကျော်လှုပ်ရှားတဲ့သဘုံအကျဉ်းသားတွေလွှဲပြောင်းပေးဖို့ကိုလည်းသဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ထဲကသဘုံ22ဦးကိုဒီနေ့အစောပိုင်းကအိန္ဒိယဘက်လွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ။